လသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနိုင်မြင့်စွမ်းအင်အေဂျင်စီ IAEA ကကိုရိုနာဗိုင်းရပ်စ်သန့်သက်စစ်ဆေးရေးကိရိယာတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း40ကိုပြဖို့မှာဖြစ်ပါတယ်။အဲ့ဒီကိရိယာတွေဟာနျူကလ িয়ার သိပ္ပံနည်းပညာကိုအသုံးပြုထုတ်လုပ်ထားတာဖြစ်ပြီးစံတော်မီတဲ့စစ်သက်မှုတွေလှုပ်ဆောင်နိုင်လိမ့်မယ်လို့ IAEA ကပြောကြောင်း AP သတင်းတရမှာဖော်ပြထားပါတယ်။real time rt pcr လို့ခေါ်တဲ့အဲ့ဒီနည်းပညာကိုပုံမှန်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအသုံးပြုတာဖြစ်ပြီးရောဂါကူးစက်မှုရှိမရှိကိုရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်။ IAEA ဟာအီရန်လိုနိုင်ငံမျိုးတွေမှာနျူကလ িয়ার ဆိုင်ရာစစ်ဆေးမှုတွေလုပ်တာလို့လူသိများပေမဲ့သူရဲ့နျူကလ িয়ার နည်းပညာကိုငြိမ်းချမ်းရေးအကျိုးအတွက်အသုံးပြုရမယ့်တာဝန်လည်းရှိပါတယ်။ကနဦးပြပိုးမဲ့ကိရိယာပစ္စည်းတွေအတွက်သုံးစွဲတဲ့ငွေတွေက IAEA budget ကဖြစ်တယ်လို့ပိုဆောင်ငွေကြေးကူညီဖြင့် American ပြည်ထောင်စုကဒေါ်လာ6သန်းနဲ့ကနေဒါကဒေါ်လာ3သန်းခွဲကူညီထားပါတယ်။ Africa, Asia, Europe, Latin America နဲ့ Caribbean ဒေသတွေကတခွဲခံဒါဇင်နဲ့ချီပြီးယောဂါရှာဖွေရေးစက်ကရီယာတွေ၊စံတက်ကရီယာတွေတခွဲခံသောပစ္စည်းတွေကိုလက်ခံရရှိမှာဖြစ်ကြောင်းလည်း IAEA ရဲ့ညွှန်ကြားချက်မှာပါရှိပါတယ်။ပထမအတုပ်ဖြစ်ပြပိုမကရိယာတွေကိုတခြားဒေသကနိုင်ငံတွေနဲ့အတူအာရှတိုက်ကထိုင်းနဲ့ဗီယက်နမ်တို့ကိုပြပိုသွားမှာဖြစ်ပြီးနောက်ထပ်လက်ခံရရှိမဲ့နိုင်ငံတွေတဲ့အာရှတိုက်ကမြန်မာ၊ကမ္ဘောဒီးယား၊လာအို၊မလေးရှား၊မွန်ဂိုလီးယား၊နီပေါ၊ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေပါဝင်ပါတယ်။ကျမယုံကြည်တာနာကစာတမ်းရင်းညပိုင်းကထုတ်ပြန်ကြေးရမြန်မာနိုင်ငံမှာ COVID-19 ကူးစက်သူနောက်ထပ်၄ဦးကိုထပ်မံတွေ့ရှိတာကြောင့်ကူးစက်ခံရသူစုစုပေါင်း20ရှိပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူတွေထဲမှာအသက်၈နှစ်အရွယ်2ဦးနဲ့ဆယ်ကျော်သက်အရွယ်2ဦးပါဝင်ပါတယ်ခင်ဗျာ။